အင်ဒိုနီးရှားဒေသစံချိန်ဆွေးနွေးနှောင်းပိုင်းခြေနှုန်းကဒီအင်ဒိုနီးရှားနိုင်ငံရဲ့စံတာကမ်းမြောင်ဒေသတစ်လျှောက်မှာဆူနာမီရေလုံးတိုင်းကြီးတွေရိုက်ခတ်သွားခဲ့လို့သိဆုံးသူအကြီးအကျယ်ဟာခုဆိုရင်222ဦးထိလက်တော်ကောက်ယူရရှိထားပြီးတော့လူပေါင်း143ဦးနဲ့ထိခိုက်ဒဏ်ရာရပါပါတယ်။28ဦးကပျောက်ဆုံးနေသေးရှိတယ်လို့အင်ဒိုနီးရှားကက်ပီအန်ရဲ့စီမံခန့်ခွဲမှုဌာနပြောပြရသူကဆိုပါတယ်။အထိကဲ့အသေးပျောက်ဆင်းရင်လက်တော်အချိန်ထိတွက်ချက်ကောက်ယူနေသေးဖြစ်တာမလို့ဆင်းဟာတိတက်ကိုပုံများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားချက်ချင်းတွေကပြောပါတယ်။စင်တာကဲမြောက်ဒေသမှာရှိကြတဲ့ဆူမထရာကျွန်းရဲ့တောင်ပိုင်းလွန်ပန်းဒေသ၊ဂျာဗာကျွန်းရဲ့ဆရမ်နဲ့ပန်ဒလန်ဒေသကအဲ့ဒီဒေသကြီးသုံးခုမှာအခုလိုမျိုးဆူနာမီရိုက်ခတ်ပြီးတော့ထိခိုက်ပျက်ဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံကပ်ပီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောပြရသူကပြောပါရယ်။အင်ဂျီပေါင်းရာပေါင်းများစွာဟိုတယ်9လုံး၊တင်မော်စီ350ကျော်နဲ့တူမော်တော်ယာဉ်တွေတော်များများလည်းပျက်စီးကုန်တယ်လို့ဆိုပါရယ်။အင်ဒိုနီးရှားဒေသစံချိန်စင်နေ့ညပိုင်း9နာရီအချိန်လုံးကခရကာတိုမိတော်ပောက်ကွဲပြီးတဲ့နောက်အချိန်တိုအတွင်းမှာ9နိုင်ခွဲလောက်အချိန်မှာဆူနာမီလှိုင်းရက်ခတ်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားမူလဝဒရာသီဥတုနဲ့ဘူမိဘာဆိုင်ရာဌာနကကြေညာပါတယ်။အနက်ခရကာတိုမိတော်ပောက်ကွဲပြီးတဲ့နောက်ပင်လယ်ပြင်အောက်မှာရှိတဲ့မြေပြိုမှုတွေဖြစ်ပြီးတော့အဲဒီကတဆင်ဆူနာမီလှိုင်းဖြစ်တယ်လို့တချိန်ထဲမှာပဲလာပြင်းကြီးဖြစ်တာမလို့ဒီအတက်နဲ့ပါပေါင်းပြီးတော့အခုလူပြင်းထန်တဲ့ဆူနာမီလှိုင်းဖြစ်ခဲ့တာလို့အင်ဒိုနီးရှားရာသီဥတုနဲ့ဘူမိဘာဆိုင်ရာလေ့လာရေးဌာနကကြေညာပါတယ်။ဒါနဲ့အင်ဒိုနီးရှားပြည်ပဒါဌာနကတော့ခရတိုမိတော်ပေါက်တာကြောင့်ဆူနာမီဖြစ်တယ်ဆိုတာကိုတည်မပြုနိုင်ဘူးလို့ဆိုပါတယ်။အဲဒီမှာပြီးခဲ့တဲ့ဂျွန်လကလေးကမိတော်ပေါက်နေတာဖြစ်ပြီးတော့ဒီထက်ပြင်းထန်တဲ့အခြေအမှတော့မှဆူနာမီလိုင်းမရှိခဲ့ဘူးလို့ဆိုပါတယ်။ဆူနာမီရေလိုင်းအမြင့်ဟာ၃ဒေဝန်းကျင်ရှိမယ်လို့ခန့်မှန်းကြပါတယ်။ဘန်တန်ကီရဲ့ဟာအဆိုးဆုံးဆူနာမီလိုင်းတန်ခင်းဒဏ်ခံခဲ့ရတယ်လို့ကာဒီအန်ရဲ့စီမံခန့်ခွဲဌာနကပြောပါတယ်။ဒီနှစ်စက်တင်ဘာလ28ရက်နေ့ကလည်းအင်ဒိုနီးရှားနိုင်ငံပါလိုကလင်းမလင်းကြောင်မလို့ဆူနာမီလိုင်းဖြစ်ခဲ့ပြီးတော့အဲ့ဒီတော့လူပေါင်း2500ကျော်သေဆုံးပြီးလူ9000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။2004ခုနှစ်ဒီဇင်ဘာလ26ရက်နေ့ကလည်းအိန္ဒိယပင်လယ်ပြင်ကငလင်းကြောင်မလို့ဆူနာမီလိုင်းဖြစ်ခဲ့ပြီးတော့အင်ဒိုနီးရှားအပါဝင်နိုင်ငံပေါင်း73နိုင်ငံမှာလူပေါင်း2000ကျော်သေဆုံးခဲ့ရပါတယ်။အင်ဒိုနီးရှားတပ်နိုင်ငံတွေမှာလည်းအဲ့ဒီတော့လူပေါင်း2000ကျော်သေဆုံးခဲ့ရတာဖြစ်ပါတယ်။